ကီးအမျိုးသမီးများဆိုင်ရာလူခွင့်ရေးအဖွဲ့ကူကီးအမျိုးသမီးအစည်းအရုံးကိုထူထောင်လာခဲ့တာပြီးခဲ့တဲ့ဒီဇင်ဘာ31ရက်နေ့မှာ2020ပြည့်မြောက်လာခဲ့ပါပြီ။ဒီ2020ကာလကူကီးအမျိုးသမီးအဖွဲ့ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအဖွဲ့ရဲ့တာဝန်ခံဒေါ်ပွိုင်းနူးကအခုလိုပဲပြောပြပါဗျ။
မတော်ကူကီးအမျိုးသမီးအဖွဲ့ကအခြားထက်ထူးခြားတာလို့ပြောရမှာအမျိုးသမီးရေးတစ်ခုတည်းမဟုတ်ကျမတို့ကဘာဝတရားစာပန်းနဲ့ပတ်သက်ပြီးမှအမျိုးသမီးနဲ့တဘာဝပတ်ဝန်းကျင်အမျိုးသမီးနဲ့မြေယာနောက်အမျိုးသမီးများပေါ်စံဖတ်မှုပပျောက်ရေးပြီးတော့အမျိုးသမီးတွေကိုစမ်းဆောင်ရည်မြင့်တင်ပေးတဲ့ကိစ္စတွေနောက်ပြီးတော့အမျိုးသမီးတွေတဲ့လုံခြုံတဲ့အိမ်ပေါ့ shelter လိုမျိုးတွေလည်းကျမတို့ထားရှိတယ်လောကလို့ရှိရင် counseling ပေးတဲ့ဟာတွေလည်းကျမတို့လုပ်တယ်အမျိုးသမီးတွေပဲမဟုတ်ဘူးတချို့ဆိုလို့ရှိရင်လင်မယားပေါ့နော်လင်မယားကြားထဲမှာသူတို့ညှိနိုင်မရတာကောင်စလင်လုပ်ပေးတယ်ကြံရံပြုတ်ပေးတာတွေကျမတို့ကလှုပ်ဆောင်တယ်ပြီးလို့ရှိရင်သူတို့ဖောင်းကြည့်တဲ့ဟာတွေလည်းကျမတို့လှုပ်ဆောင်ပေးတယ်ပေါ့နော်အမျိုးသမီးငင်းဆန်းရေးလုံခြုံရေးကိစ္စရနဲ့ပတ်သက်ပြီးတော့လည်းကျမတို့ကလှုပ်ဆောင်နေပါတယ
်ကူကီးအမျိုးသမီးအဖွဲ့ဟာသူတို့အဖွဲ့တစ်ခုတည်းနဲ့လှုပ်ရှားဆောင်ရွက်တာမျိုးမဟုတ်ပဲရည်မှန်းချက်တူတဲ့သူတွေနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့လည်းဆိုပါတယ်
ကျမတို့ကဟို2009မှာစပြီးတည်ထောင်တာပေါ့နော်ရှေ့ရှေ့ရေးခင်းပြီးမှဟိုတစ်ဖက်နိုင်ငံကိုခိုးလုံခဲ့တဲ့ကူကီမျိုးသမီးတွေကနေမှစပြီးမှဖွဲ့စည်းတည်ထောင်ခဲ့တာပေါ့နော်ရုံးကတော့အိန္ဒိယဘက်မှာအခြေစိုက်တယ်လှုပ်ရှားတာတော့ပြည်သွင်းမှာပဲလှုပ်ရှားတယ်ကျမတို့က2014မှာရုံးကိုမြန်မာပြည်စပြီးရှင်းခဲ့တယ်ပေါ့နော်ဟိုမြန်မာပြည်ကပြောင်းလဲလာပြီလေတဖြည်းဖြည်းနဲ့ယုံချုပ်ကိုတမှုမှာကျမတို့စပြီးဖွင့်ခဲ့တယ်2018ခုနှစ်မှာပဲယုံခွဲကို homeland မှာကျမတို့စပြီးထားခဲ့တယ်ပေါ့နော်ဒီပြင်မှာပဲကျမတို့ design map ခုချိန်ထိလှူရှားဆောင်ရွက်နေတယ်ကျမတို့ကအထူးသဖြင့် base data ကသကိုင်းတိုင်းအထက်ပိုင်းကိုကျမတို့အဓိကလှူရှားဆောင်ရွက်နေကြတယ်သကိုင်းတိုင်းအထက်ပိုင်းနဲ့ချင်းပြည်နယ်တွန်းစာမြို့နယ်ပေါ့နော်ဒီမြို့နယ်တွေမှာကျမတို့လူမျိုးတွေရှိတဲ့နေရာတွေမှာကျမတို့ကလှူရှားဆောင်ရွက်နေကြတယ်လိုအပ်ရင်လိုအပ်သလိုကျမတို့လှူရှားဆောင်ရွက်တဲ့အပြင်သကိုင်းတိုင်းဒေသအတွင်းမှာရှိတဲ့အခြားသောအရက်ဖက်ဖွဲ့စည်းတွေနဲ့လည်းကျမတို့ပူးပေါင်းလှူဆောင်တယ်ကျမတို့နဲ့ခံယူချက်တူတယ်ကျမတို့နဲ့ရည်ရချက်ပန်းတိုင်းစံတူနေတဲ့ကိစ္စတွေမှာသူတို့ကဝန်ဝန်လုပ်အောင်ကြပါလေလို့
အဖွဲ့ရဲ့အနည်း20ကာလဆောင်ရွက်ချက်တွေမှာစိန်ခေါ်မှုတွေများစွာရှိခဲ့ပါတယ်တဲ့အဓိကရင်ဆိုင်ရတာကတော့သူတို့မျိုးသမီးတွေရဲ့လုံခြုံရေးပါတဲ
့စိန်ခေါ်မှုဆိုလို့ရှိရင်တော့အများကြီးပေါ့နော်ကျမတို့ဒီစကိုင်းတိုင်းဒေသကြီးကဖစ်ချစ်တဲ့နေရာတော့မဟုတ်ဘူးအော်တော့တော့လေခုတစ်ခင်ကျမတို့ရဲ့သမုခိုင်ပြင်မှာဆိုလို့ရှိရင်တစ်ဖက်နိုင်ငံလက်နက်ခိုင်တွေမြန်မာနိုင်ငံလက်ခံထားတဲ့ကတဲ့တပုံပေါ့အိန္ဒိယနိုင်ငံမှာနေတဲ့ကတဲ့လူမျိုးလက်နက်ခိုင်တွေပဲခုကျမတို့ဒီသမုခိုင်ထဲမှာရှိနေတယ်အခုချင်းချင်းရှိနေတော့ပဲဆိုတော့တို့တွေချင်းချင်းဖြစ်နေတဲ့ပြဿနာကြောင့်ဘုံပွဲလိုက်ဟိုတစ်ခါကျရင်လမ်းပေါ်မှာပဲဖြစ်သက်သွားလိုက်ဖြစ်နေတယ်ထိပ်ပိုင်းမှာတော့အစိုးရတောင်းရှိတော့ပြောနေတယ်။အဲ့ဒီအိန္ဒိယနိုင်ငံကိုဖန့်ကျင်ကန့်ကွက်နေတဲ့လူတွေသူတို့မြန်မာနိုင်ငံမှာလုံးဝမထားပါဘူး။သူတို့ပြောကြတယ်တော်တော်လေးတကယ့်လက်တွေ့မှာရှိနေတယ်။ဒီလူတွေကကျမတို့ဒီလူလူစုတွေအမျိုးမျိုးချင်းချောက်မှုတွေလုပ်နေတဲ့ဟာတွေပတ်တော်များများကလည်းကျမတို့တွေအဲ့လိုမျိုးတွေတုံ့ရတယ်ပေါ့နော်အမျိုးသမီးထုတွေလည်းခွင့်မပြောရဲဘူးတချို့အမျိုးသမီးတွေဆိုလို့ရှိရင်ဘွားရင်းလာရင်းနဲ့လည်းသူတို့တွေကိုတွေ့နေတယ်ဆိုလို့ရှိရင်ကိုကစိတ်မချမ်းသာဖြစ်နေတာပေါ့နော်
သူတို့ကူကီးလူမျိုးယဉ်ကျေးမှုကခွဲခြားမှုတွေပြင်းထန်လွန်တာတွေအမျိုးသမီးအရေးအတွက်သူတို့အောင်မြင်မှုရအောင်ဘလို့စ조사ခဲ့ရတာတွေကိုလည်းဒေါ်ပွိုင်းနူးကအခုလိုပဲပြောပြပါဗျ။
အောင်မြင်မှုတစ်ခုတော့ရထားတာရှိရပါတော့နော်။ကျမတို့ရဲ့ကူကီးဒလိထုံသမ်းမှာကအမျိုးသမီးတွေကိုအရင်ကိုခွဲခြားထားတယ်။အိမ်ထောင်မကျတဲ့အမျိုးသမီးဆိုရှင်မိဘရဲ့အမွေဆက်ခံခွင့်မရှိဘူးလုံးဝပဲ။အိမ်ထောင်ကြရတယ်ဆိုလို့ရှိရင်လည်းအမျိုးသားနဲ့ရထားတဲ့ပျက်စီးအုပ်ဆောင်ကြီးတကယ်လို့လင်မယားချင်းကွဲမယ်ဆိုလို့ရှိရင်လုံးဝပတ်ဆံခွင့်မရှိဘူး။ကျမတို့ဘလောက်ပဲပတ်ဆံရှာနိုင်ရှာနိုင်အဲ့ဒီရှာထားတဲ့ဟာတွေကကျမတို့နဲ့မဆိုင်ဘူး။အဲ့ဒါအပြင်ကိုကျမတို့အမျိုးသမီးတွေရဲ့အရေးကိစ္စတွေပေါ့နော်။လင်မယားချင်းကွဲမယ်ကိစ္စလားဒါမှမဟုတ်လို့ရှိရင်ဟိုတခုခုပေါ့နော်။ဒလိအထုံးပန်းရဲ့ယဉ်ကျေးမှုမှာပြောမယ်ဆိုပြီးပြောကြတယ်။ဒါပေမဲ့ကာယကံရှင်မျိုးသမီးမပါရဘူးအဲ့ဒီပြောတဲ့ချင်း။အမျိုးသားပါရတယ်။အမျိုးသမီးဖက်ကအကိုတွေဒါမှမဟုတ်လို့ရှိရင်ဟိုဘာလေးလားဘာကြီးလားအဲ့လိုမျိုးပဲပါရတယ်။နောက်တစ်ခုကအမျိုးသမီးဆိုလို့ရှိရင်လုံးဝဥဆောင်မှုခံကဏ္ဍမှာလုံးဝပါဝင်ပေးထားတာပဲ။လုံးဝကိုရွေးချယ်လို့မရဘူး။ဒါပေမဲ့2018ခုနှစ်ဟိုနိုဝင်ဘာနှစ်တိုင်းနှစ်တိုင်းနိုဝင်ဘာတရနေ့ကကူကီးတွေရဲ့အထွတ်မြတ်ထားတဲ့ပွဲတော်နေ့ပဲ။အဲ့ဒီနေ့မှာယဉ်ကျေးမှုပွဲတော်တွေဒလေတွေကိစ္စတွေပါညာသူတို့ပြောဆိုကြတဲ့ဟာရှိတယ်။ဒီအတိုင်းမှာရှိတဲ့အမျိုးသမီးတွေကျမတို့တောင်းဆိုမှုတွေလုပ်တယ်။ကောင်းဆောင်မှုကဏ္ဍအတိုင်းမှာကျမတို့အမျိုးသမီးတွေပေါင်းခွင့်ပေးဖို့အမွေဆက်ခံပိုင်ခွင့်ရှိဖို့နောက်တစ်ချက်ကသားသမီးယတနာခွဲဝေနိုင်ရမယ်ဆိုတဲ့ဟာတွေကျမတို့တောင်းဆိုတယ်။တန်းတဲ့ချက်တွေတော့သူကလက်မခံဘူး။ ဒါပေမဲ့ cookie community ထဲမှာရှိတဲ့ဟိုကဏ္ဍအတိုင်းရဲ့ကောင်းဆောင်မှုမှာအနည်းဆုံး30%ခန့်တော့ပါဖိုင်ရမယ်ဆိုတဲ့သဘောတူညီချက်ကိုတော့သူကလက်ခံပေးတယ်။ဒါပေမဲ့ခုတကယ်လက်ခံပေးတဲ့ခါကျတော့ဒေသမှာရှိတဲ့ရွာတွေမှာရှိတဲ့အမျိုးသမီးတွေကိုယ်တိုင်ကဟိုမလုပ်ရဘူး။သူတို့ကိုယ်သူတို့ယုံကြည်မှုမရှိသေးဘူးဆိုတဲ့ဟာကျွန်တော်တို့ကြုံနေရတယ်။ဆိုတော့အခုလောလောဆယ်မှာကျွန်တော်တို့အဓိကလုပ်ရမှာကျွန်တော်တို့ရဲ့ဒီအမျိုးသမီးထုတွေပေါ့နော်။သူတို့တွေကျွန်တော်တို့ပို့ဝင်းမှာဆွမ်းရင်မြင့်တင်နေတာကျွန်တော်တို့ပို့လုပ်ရမှာ။
အမျိုးသမီးတွေခေါင်းဆောင်မှုပိုင်းတွေမှာမိမိတို့ရဲ့ခွင့်ရေးဆိုင်ရာတွေမှာပါဝင်ခွင့်ရဖို့ကဘယ်လောက်ထိအရေးကြီးပါလဲ
။ကျမတို့အရေးကိုပြောဖို့အတွက်ကျမတို့ကိုယ်တိုင်ခေါင်းဆောင်မှုမျိုးကိုယူရမယ်တော့။ cookie ရဲ့အမျိုးသမီးပဲမဟုတ်ဘူးအမျိုးသမီးတိုင်းဒီဟာစိတ်ထဲမှာလုံးဝထားရမယ်။ကျမတို့နဲ့မတန်ဘူးဆိုတဲ့နေရာမရှိဘူးကွယ်။ဖင်းနေမှဆိုကျမတို့ကဖိုက်တန်တယ်။နောက်ပြီးတော့ကျမတို့အမျိုးသမီးတွေကတခြားလူတွေထက်ကိုစမ်းဆောင်ရည်ရှိတယ်။နောက်ပြီးတော့စီမံခန့်ခွဲမှုမှာလည်းကျမတို့ဘယ်သူမှမမီပါဘူးလို့ဆိုတော့ကျမတို့နဲ့ဖိုက်တန်တဲ့နေရာကိုကျမတို့ရအောင်ယူရမယ်။အမျိုးသမီးထုရဲ့အရေးကိုကျမတို့ကိုယ်တိုင်ဝင်ပြီးပြောရပါမယ်လို့
cookie အမျိုးသမီးဆိုင်ရာလူခွင့်ရေးအတွက်လှုပ်ရှားဆောင်ရွက်နေတဲ့ cookie အမျိုးသမီးစင်တာရဲ့တာဝန်ခံဒေါ်ပွိုင်းနူးပါရှင်နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။